အနာဂတ်မှာလူသားတွေရင်ဆိုင်ရမယ့်အဓိကစိန်ခေါ်မှုကြီးနှစ်ခုဟာရေနဲ့ပတ်သက်နေတာပါ။ရာသီဥတုပြောင်းလဲလို့ရေခဲတွေအရေးပြောပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာရေများလွန်းတဲ့ပြဿနာပါ။နောက်တစ်ခုကတော့တန့်ရှင်းတဲ့တောက်သုံးရေနှဲပါလာတဲ့ပြဿနာဖြစ်ပါတယ်။အခုလိုတောက်သုံးရေပြဿနာကိုစောင်းငံရေတန့်စင်တဲ့သုတေသနတစ်ခုကဖြေရှင်းပေးနိုင်တာကို Even Kinoff ကသတင်းပေးပို့ထားပါတယ်။ကိုငင်းချန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကုလသမဂ္ဂရဲ့အစိန်ခံစာအသေးတစ်ခုအရကဘာကြီးပေါ်မှာနေထိုင်တဲ့လူတွေအားလုံးအတွက်2030ခုနှစ်ကျရင်စိတ်ချရတဲ့တောက်သုံးရေရရှိရေးရည်မှန်းချက်အောင်မြင်မှာမဟုတ်ဘူးလို့ရေးထားပါတယ်။အဲဒါဒီမှာက2050ခုနှစ်ကျရင်ကမ္ဘာလူဦးရေတစ်ဝက်လောက်ဟာတန်ရှင်းတဲ့တောက်သုံးရေရမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ပင်လယ်ထဲကရေတွေဟာလိုအပ်တာထက်ပိုနေပေမဲ့လည်းတောက်သုံးလို့ရအောင်စားတွေကိုဖယ်ထုတ်ရတဲ့ကိစ္စကမလွယ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စု Rice Tech ကတူကproject တစ်ခုဖြစ်တဲ့နာနိုနည်းပညာသုံးရေတန့်စင်တဲ့အစီအစဉ်ညကစားငံရေကိုတောက်သုံးရေအဖြစ်အလွယ်တကူဈေးပေါ်ပေါ်နဲ့ပြောင်းပေးနိုင်တော့မှာပါလီချီလင်းက rice stack တို့ကစူးတိမ်တည်ပါ
So what we're doing here at New
ကျွန်တော်ဒီအစီအစဉ်မှာလုပ်နေတာကကဘာတဝိုင်းရေလိုအပ်တဲ့နေရာတွေမှာရေပီးနိုင်မှုဖြစ်ပြီးဘယ်လိုရေမျိုးကိုမဆိုလိုအပ်သလောက်တန့်စင်ပေးနိုင်မှုလုပ်နေရပါ
စားငံရေတန့်စင်တဲ့လုပ်ငန်းကိုနှစ်မျိုးလုပ်လို့ရပါတယ်တမျိုးကရေတွေကိုစားစစ်ထုတ်မဲ့စကားစစ်အသေးလေးတွေကိုဖြတ်ခိုင်းတာဖြစ်ပြီးတော့နောက်တမျိုးကတော့အပူပေးအငွေ့ပြန်စေတဲ့နီးနဲ့ပေါင်းခံချက်လုပ်တာပါနီးလန်းနှစ်မျိုးလုံးရဲ့ပြဿနာကစွမ်းရင်အရန်သုံးရပြီးတော့ဈေးကြီးတယ်လို့ညဉ့်ညမ်းမှုတွေဖြစ်စေတာပါ Rice Tech ကတော့သူ့တိတ်ပြီးNaomi Hellis ကအခုလိုရှင်းပြပါဗျာ
conventional way of making distillate of using membranes
သကားကိုသုံးပြီးတော့ဆစ်ထုတ်ရတဲ့တမယိုးဓာတ်ကြီးမှာညဉ့်ညမ်းတဲ့ရေဘူးကိုတစ်ဖက်မှာစီးခိုင်းရပြီးတော့တခြားတစ်ဖက်မှာရေအေးကိုဖြတ်ခိုင်းရတာပါအပူချိန်ကွာခြားချက်ကိုသုံးပြီးတန့်စင်မှုကိုလုပ်တာဖြစ်တာကြောင့်ရေတွေကိုအများကြီးအပူပေးရပါတယ်ကိုတန့်စင်လို့ရရေအများကြီးကိုအပူပေးရတဲ့အတွက်စွမ်းရင်အတွက်ကုန်ကျမှုအများကြီးရှိပါတယ
်အခုနီးပညာအသစ်မှာတော့နာနိုနီးပညာသုံးမှုန်ဆေးတမျိုးကိုသုံးထားပြီးတော့အဲ့ဒီပစ္စည်းကစကားစစ်တွေကိုအပူပေးနိုင်တဲ့ပစ္စည်းအဖြစ်ကြောင်းပေးပါတယ်။ဒါကိုနေရောင်ကနေစွန့်ရင်ပေးတာပါ။ Naomi Hellis ကပဲ
We're using solar
ကျွန်တော်သုံးတာကနေရောင်ကိုဖြစ်ပြီးတော့အလင်းကနေအပူအဖြစ်ကြောင်းနေတဲ့နီလန်းဖြစ်ပါတယ်။ဒါကိုအခြေအနေအရကြောင်းလို့ရပြီးတော့စကားထဲမှာညှုပ်ထားတာဖြစ်ပါတယ်။နေရောင်ကစကားပေါ်ဓာတ်ရိုက်ရောက်ရမှာပါ။ဒါမျိုးလုပ်တာအတွက်ရေတွေအားလုံးကိုအပူပေးကြမလို့ပဲစကားနဲ့ထိတဲ့နေရာကိုပဲအပူပေးမှာပါ။ရေအငွေ့နဲ့တခြားအဆိုင်ခဲတွေကစကားရဲ့တစ်ဖက်ချမ်းကိုကျပေါ်မှဖြစ်ပြီးရေသန့်ကိုရမှာပါ
။စွန့်ရင်ကုန်ကြစည်းနေနေနဲ့တန်ရှင်းတဲ့တောက်ရေတန်ကိုဒီနီးနဲ့ရမှာပါ။တမီတာပတ်လည်စကားဟာတနအီအတွင်းမှာတောက်ရေတန်6လီတာထုတ်လုပ်နိုင်ပါတယ်။ American စွန့်ရင်ဝန်ကြီးဌာနကဒီနီးပညာသစ်အတွက်ဒေါ်လာ 1.8 တန်ရင်းနှီးမြှုပ်နှံထားပြီးတော့သုတေသနလုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားမှာပါခင်ဗျာ။